မင်္ဂလာပါရှင်စစောကသတင်းထဲမှာကြားခဲ့တဲ့အတိုင်းဝါရှင်တန် DC က VOA American အတံလွှင့်ဌာနချုပ်ယုံကိုနိုင်ငံသားရေးဝန်ကြီး Mike Pompeo ကိုယ်တိုင်လာရောက်လည်ပတ်သွားတာနဲ့ပတ်သက်လို့ဘာတွေထူးခြားသလဲဆိုတာကို VOA မြန်မာပိုင်းဌာန Editor ဦးကျော်စံသာနဲ့ဆက်သွယ်မေးမြန်းပါပါရှင်ကျွန်မအင်ဂျင်နိုင်ပါမင်္ဂလာပါအင်ကယ
်မင်္ဂလာပါမင်းကြီး
ဟုတ်ကဲ့အင်ကယ်အခုလို့ဒီ American ပြည်ထောင်စုမှာဒီ Biden အစိုးရဖြစ်တက်လာတော့မယ့်အပြောင်းလဲကာလမှာပေါ့နော်အခုကျမတို့ဒီ VOA အတံလွှင့်ဌာနချုပ်ရုံးကိုနိုင်ငံသားရေးဝန်ကြီး Pompeo လာရောက်လည်ပတ်တဲ့ကိစ္စမှာသူဘာရွယ်ချက်နဲ့လာတယ်လို့အင်ကယ်မြင်ပါလဲရှင
်ဒီကတော့ VOA ရဲ့တာဝန်နဲ့အခက်ခဲတာကိုခဏမှမှဆင်းဆင်းလင်းဖြစ်အောင်ပြောဖို့လာတယ်လို့တွေးရပါတယ်အထူးသဖြင့် American ရဲ့တံပိုးထားမှုနဲ့ American ရဲ့အကျိုးစီးပွားတွေပေါ်ချင်းချမှုတွေမြန်မာလာနေတဲ့ဒီအချိန်မျိုးမှာ VOA ရဲ့အခက်ခဲတာဟာပြိပ်ပြီးတော့အရေးတကြီးလိုအပ်နေတဲ့ဆက်ကိုလာပြီးပြောသွားတာဖြစ်ပါရဲ့မှန်းကြီး
ဟုတ်ကဲ့ဒီ VOA ကိုစတင်တည်ထောင်တဲ့ဒီ1942တုန်းကဒီစတင်တည်ထောင်တဲ့အချိန်ကရည်ရွယ်ချက်နဲ့အခုဒီရည်ရွယ်ချက်ကရောရဲချော်လာတယ်လို့များဖြစ်နေလို့လားရှင
်1942မှာ VOA စတင်ထောင်တုန်းကကျွေးကြော်စံကတော့သတင်းကောင်းဖြစ်ခြင်းဖြစ်မဲ့သတင်းဆိုးဖြစ်ခြင်းဖြစ်မဲ့ကျွန်တော်တို့ကတော့အမှန်တိုင်းပြောမယ်ဆိုတဲ့ကိစ္စပါအဲ့ဒီအပြင်တိကျမှန်ကန်မှုရှိရမယ် accuracy ဖြစ်ရမယ်objective ဖြစ်ရမယ်မျှတရမယ်ပေါ့လေနောက် comprehensive အပြည့်အစုံပြောရမယ်ကိုလိုချင်တာပြောမလိုချင်တာခြံထားဆိုတာမျိုးဖြစ်ရဘူးနောက်ပြီးတော့အမေရိကကိုအကျိုးစီးပွားကိုစားပြုရမယ်ဒီရချက်တင်ဆက်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်ဒါမှလည်းတစ်ခုခါမှာအထူးသဖြင့်စည်ရေးတိုက်ပွဲပြီးတဲ့အခါမှာသမိုင်းဟာပြီးဆုံးသွားပြီဒီခန့်ကလည်းငါတို့လုပ်ရမလိုတော့ဘူးဆိုပြီးတော့ American VOA သတင်းဌာနကလည်းပဲအဲ့လိုနည်းနည်းပေါ်ပြက်ပြက်ဖြစ်လာတယ်ဆိုပြီးတော့သူကဆုံးသက်ပါတယ်ဆိုတော့အခုခါမှာအဲ့ဒီဟာကိုပြန်လဲတက်မှတ်ဖို့ဆိုပြီးတော့သူကပြောခြင်းဖြစ်ပါတယ်။အ
ဲ့တော့ဆိုရင် Mike Pompeo ပြောသွားတဲ့တည်းမှာပေါ့နော်ဒီ American အကျိုးစီးပွားအတွက်ကောဟိုဘလောက်ထိ NDA ရှိလာနေလဲပေါ့နော်အဲ့ဒီအချက်တွေနောက် American ရဲ့စံတန်ဖိုးသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးတော့သူဘာတွေပြောသွားသေးလဲရှင
်။ American ရဲ့စံတန်ဖိုးထားမှုပြောတာ American ဟာတဘာဝမှာဒီလူသားရင်းဟာမျိုးကလေးကအခွင့်အရေးရပိုင်ခွင့်ကိုပိုင်ဆိုင်ပြီးတော့မျိုးရတယ်အစိုးရအစိုးရဟာဒီလူသားတွေရဲ့အခွင့်အရေးကိုကောက်ကွယ်ပေးဖို့အတွက်အစိုးရကိုဖွဲ့စည်းထားတာဖြစ်တယ်။ဒီမူကိုအခြေခံပြီးတော့ထူထောင်တဲ့နိုင်ငံတွေထဲမှာကမ္ဘာပေါ်မှာအမေရိကန်ပထမဆုံးနိုင်ငံဖြစ်တယ်။ဒါကိုမမေ့သင့်ဘူး။ဆိုတော့ဒီမူတိုင်းသာအမေရိကန်ရဲ့စံထံပုတံပုထားမှုတွေအားလည်းပဲအဲဒီလွတ်လပ်မှုတို့နောက်ပြီးတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဟာအမေရိကန်ရဲ့အဓိကတံပိုးထားမှုဖြစ်တယ်။ဆိုတော့ VOA အနေနဲ့ကမ္ဘာတစ်ဖွန်းကလူတွေနဲ့ဆက်ဆံပြီးတော့the freedom and democracy ကို promote လုပ်ရမယ်တူမြင်ပေါ်ဆောင်ရမယ်နောက်ပြီးတော့ voice of the voiceless in the dark corner of the world ဆိုသွားသမယ်တပတ်မောင်တို့ဖုံးနှောင်းနေတဲ့ဒေသတွေကအစံတိတ်နေရတဲ့လူတွေရဲ့အစံကိုတို့ကကူစားပြုရမယ် American voice of America ဆိုပြီးတော့အဓိကပြောတော့ပါတယ
်အဲ့ဒါဆိုလို့ရှိရင်ဒီ VOA ကဟို American ရဲ့အကျိုးစီးပွားကိုပေါ်ဆောင်ပေးရမယ်ဆိုတဲ့သဘောမျိုးဝင်းကြီးကပြောသွားတာလားရှင
်ဟုတ်ပါတယ်တကယ်တော့အခုခါမှာသူကနမူနာတချို့ပြောတယ်ဆိုရှယ်မီဒီယာတွေဆူကြပါလို့အဲ့ဒီဆိုရှယ်မီဒီယာတွေဟာဒါ moral justice ဒါတရားမျှတမှုရှိရမယ်ဘာညာဆိုပြီးတော့သူကအဲ့ဒီလိုအရေးကုန်ချုပ်ပြီးတော့ဗယံမရာဖြစ်လို့ဝေဖန်နေကြတယ်ဒါ voice of america ဟာအဲ့လိုမဟုတ်ဘူးဘာလုပ်ရမယ်ဘယ်ဟာကိုကာကွယ်ရမယ်ဆိုတာ duties and responsibilities တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအတိအကျပြဋ္ဌာန်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်တခြားသော institution တွေတခြားသော policy တွေကိုပဲ American ရဲ့အကျိုးစီးပွားကိုကောက်ကွယ်ဖို့လိုတယ်လို့သူကပြောပါတယ်။ဒါဟာသူက voice of America ကို politicize လုပ်တာမဟုတ်ဘူးနိုင်ငံရေးနဲ့ပတ်သက်ပြီးလုပ်တာမဟုတ်ဘူးနိုင်ငံရေးနဲ့ကင်းလို့အောင် depoliticize လုပ်ရှင်းတာဖြစ်တယ်နိုင်ငံရေးနဲ့ဘာမှမဆိုင်ဘူးဒီ American ရဲ့ကောက်နာတွေလုပ်နေတာပဲတဲ့ကမ္ဘာမှာ America ကလည်းပဲ smart တာတွေရှိတယ်သူတို့လည်းပဲ smart တာတွေကိုဘာကြောင့်ထောက်ပြနေမှာလဲတဲ့ဥပမာအပြင်တရုတ်ဆိုလို့ရှိရင်ဒီမှာ America မှာ George Floyd ဆုံးသွားပြီးတော့black life matter လှုပ်ရှားမှုဖြစ်ပြီး union စကမညီမသက်ဖြစ်နေတဲ့အချိန်မှာတရုတ်ကပြောတယ်လေငါတို့ communist တွေက american နဲ့တားတယ်ဆိုတာမျိုးတွေတတမျိုးတွေကဘာပြောတာရှိတယ်ဒီမှာအားနည်းချက်တွေကအများကြီးပဲလို့ပြောစီစီထောက်ပြသွားပါတယ်ဆိုတော့ american ရဲ့နမူနာကောင်းတွေကိုဖော်ထုတ်ပြီးတော့ကမ္ဘာကဒါ democracy နဲ့လွတ်လပ်ခွင့်အလင်းရောင်ပြတ်တင်တယ်ပြင်းတယ်ဆိုတဲ့သဘောပြောသွားပါတယ်မှန်ကြီး
နောက်တစ်ချက်ကဒီ နိုင်ငံသားဝန်ကြီးပွန်ပီယိုကကျမတို့ဒီဗီအိုအေဒိုက်တာရောဘတ်ရိုင်လီနဲ့လည်းသူအမေဖြေလောက်သွားတယ်ပေါ့နော်အဲ့ဒီမှာသူတို့ဒီတရုတ်အရှေ့အလယ်ပိုင်းဒီရုရှားနဲ့ပတ်သက်ပြီးတော့ဟိုမေးမြန်းပြောဆိုသွားတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီမှာပေါ့နော်အငယ်ထူးခြားချက်လေးတွေကိုကောက်နှုတ်ပြီးတော့ကျမတို့အချင်းချုပ်လေးပြောပြပေးပါလားရှင်
ပေါ်ပီယိုရောမစ္စပေါ်ပီယိုရောချမှတ်ခဲ့တဲ့နိုင်ငံသားအေမူဟာအတိုင်းတူညီပြီးရောအဲ့ဒီနိုင်ငံတိုင်းလိုက်လံလုံဆောင်ပါမလားဆိုပြီးတော့ပြောတာဖြစ်ပါတယ်ဆိုတော့သူကတရုတ်ကိုနမူနာပေးပါတယ်တရုတ်နဲ့ပတ်သက်လို့ကတော့အဲ့ဒါပါတီစင်သူတို့ပါတီနှစ်ခုလုံးကနှိမ့်နှိုင်းပြီးတော့ချမှတ်ထားတဲ့မူသဘောဖြစ်တဲ့အတွက်ကြောင့်နောက်ကျလာတဲ့အဆွေအရတဲ့ဒါကိုနားလည်လက်ခံမိချင်ပါတယ် တကယ်ကြမှာတော့သိပြီးတော့လွတ်နေကြမရှိဘူးလို့ဆိုပါတယ်ဆိုတော့အစီအလဲပိုင်းနဲ့ပတ်သက်လို့ကတော့အစီအလဲပိုင်းမှာလည်းပဲအီရန်နဲ့ပတ်သက်ပြီးတော့သမ္မတဥပမာလည်းတစ်ခါစစ်မြေးရေးလမ်းကြီးကိုချခဲ့တယ်တဲ့သို့တော်လည်းပဲသူကတော့အခုတက်လာတဲ့အစွာနဲ့နားလည်းလက်ခံလိမ့်မယ်ဖြစ်မှာတယ်တဲ့ဒါဣသရေလကိုတင်မပြရမယ်ဆိုတဲ့ကိစ္စလူလားခွင့်ပြရမယ်ဆိုတဲ့ကိစ္စနောက်ပြီးဂျေရုရှလင်ကိုဂျူးတွေပိုင်ဆိုင်တဲ့ဆိုတဲ့ကိစ္စဒါတွေကိုလည်းတင်မပြရမယ်ဆိုတော့ဒီဟာတွေကိုလည်းပဲသူတို့ပြန်ပြီးစဉ်းစားလိမ့်မယ်ထင်တယ်လို့ပြောတော့ပါတယ်နောက်ဆုံးရုရှားနဲ့ပတ်သက်လို့မြေခါတော့ရုရှားနဲ့သူတို့နဲ့ဆက်ဆံရသူတိုင်းအိမ်မဖြစ်ပါဘူးသို့တော်လည်းပဲကမ္ဘာနေရာအနှံ့ကျမှာအမေရိကန်ရဲ့ကွန်မွန်ကရှိနေတဲ့ဆရာကိုအာဖရိကလိုဘာလို့နမူနာပေးပြီးဖြေတော့ပါတယ်မဟုတ်ရင်
အက်ဒီတာဦးကျော်စံတာနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်